ကျောင်းသားလေးညကပြုလုပ်ခဲ့တဲ့ဒီမိုကရက်ပါတီတမန်အလောင်းကြီးရဲ့ဒုတိယအတုပ်စကားစစ်ထိုးပွဲအတွင်းအမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာအဓိကပုဂ္ဂိုလ်ဖြစ်ရှိနေခဲ့ပါတယ်။ဒါပေမဲ့ပြန်ပဲကိုယ်စားလှယ်အလောင်းတစ်ဦးဖြစ်တဲ့အထက်လွှတ်တော်အမကမလာဟာရစ်ကလွန်ခဲ့တဲ့နှစ်ပေါင်း40လောက်ကလူပြမဟုတ်တဲ့ကလေးငယ်ကျောင်းသားတွေကိုဘတ်စကန်နဲ့ကျောင်းကျူကျောင်းပို့လုခဲ့တဲ့ကိစ္စကိုဥပမာပေးပြီးဒီမျိုးကြီးခွဲခြားဆက်ဆံတဲ့လွှတ်တော်အမတ်တွေနဲ့လက်တွဲလှုပ်ဆောင်ခဲ့တဲ့ကိစ္စအပေါ်ပြင်းထန်စွာဝေဖန်ပြောဆိုခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကိုစားပြုအထက်လွှတ်တော်မှလည်းဖြစ်အစိုးရရှိနေဟောင်းလည်းဖြစ်တဲ့ Harris ကအဲ့လိုလူမျိုးခွဲခြားဆက်ဆံပြီးပြေးဆွဲခဲ့တဲ့ကြောင်းကားကိုသူကိုယ်တိုင်ရှိကြတဲ့အတွေ့အကြုံကိုဥပမာပေးပြီးဒုသမဟောင်းဘိုင်ဒန်ကိုထိုးနှက်တက်ခတ်ခဲ့တာပါဒါပေမဲ့သူ့အနေနဲ့လူမျိုးခွဲခြားဆက်ဆံမှုကိုထောက်ခံအားပေးခြင်းမရှိကြောင်းနဲ့အဲ့လိုဆွဆွဲပြောဆိုတာဟာမှားယွင်းကြောင်းဂျိုးဘိုင်ဒန်ကပြန်လည်တုံ့ပြန်ခဲ့ပါတယ်2020သမ္မတရွေးကောက်ပွဲမှာပါတီကိုကိုစားပြုရှင်ပြိုင်နိုင်ရေးကြိုးစားနေကြတဲ့ဒီမိုကရက်ကိုယ်စားလှယ်လောင်း20ရှိတဲ့အထက်သူတမရဟောင်းဂျိုးဘိုင်ဒန်ကထိတ်ကနေဥဆောင်နေတာကြောင့်သူ့ကိုအများစုကပြစ်မှတ်ထားတိုက်ခိုက်နေကြတာလည်းဖြစ်ပါတယ်။လူလူစစ်တပ်တွေမှာဘိုင်ဒန်နောက်ကကပ်လိုက်နေတဲ့တခြားကိုယ်စားလှယ်လောင်းတူဖြစ်သူဘာနီဆန်ဒါစ်ကတော့သမရထွန်ဟာလူလိန်လူညာလူမျိုးရေးခွဲခြားဆက်ဆံသူလို့ထုံးနေတိုက်ခိုက်ခဲ့ပါတယ်။ဂျပန်နိုင်ငံအိုဆာကာမြို့မှာ G20 ထိပ်သီးဆွေးဝက်တဲ့အရင်ဒီမိုကရက်တရားစကားဆွေးနွေးပွဲကိုဆောင်ကြည့်နေတဲ့သမရထွန်ကတော့ဒီမိုကရက်အားလုံးကတမ်းနဲ့ချီတဲ့တရားဝင်ရှေ့ပြောင်းနေထိုင်သူတွေကိုအခမဲ့ကျမ်းမာရေးဆောင်ရှောက်မှုပေးကျင်နေကြတာလို့ပြောပါတယ်ဒီမိုကရက်တွေနဲ့သမ္မတထရမ့်အကြားကျမ်းမာရေးဆောင်ရှောက်မှုနဲ့တရားဝင်ရှေ့ပြောင်းနေထိုင်သူတွေအရေးတော်ဟာအကြီးမားဆုံးသဘောထားကွဲပြားနေတဲ့အကြောင်းအရာတွေဖြစ်ပါတယ်